စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ငြိမ်းချမ်းရေးဆွေးနွေးဖို့ကမ်းလှမ်းချက်မှာနိုင်ငံရေးပြဿနာတွေကိုဆွေးနွေးဖို့နဲ့ပါဝင်တဲ့ပါဝင်ထိုက်သူတွေကိုထည့်သွင်းမထတာကြောင့် KIO အနေနဲ့တက်ရောက်မှာမဟုတ်ကြောင်းဒီကနေ့သဘောထားထုတ်ပြန်လိုက်ပါတယ်။ MCA အပြည့်ရဲ့စာချုပ်ကိုလက်မှတ်ရေးထိုးထားတဲ့KNU ကရင်အမျိုးသားအစည်းအရုံးကလည်းစစ်တပ်ကနိုင်ငံရေးကိုစွန့်ခွာမှဆွေးနွေးနိုင်မှာဖြစ်ကြောင်းပြောဆိုထားပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုသားညုံပြောပြပေးပါရှင်
။တနင်္ဂနွေလက်နက်ကင်ဗိဗခါရီချုပ်ငင်းရေးအတွက်တိုင်းသားလက်နက်ကင်အဖွဲ့ခေါင်းဆောင်တွေကိုဖိတ်ခေါ်ပြီးတော့သူကိုယ်တိုင်တွေ့ဆုံဆွေးနွေးမှာဖြစ်တဲ့ကြောင်းစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်က April 22ရက်နေ့ကကြေညာခဲ့တာပါ။တက်ရောက်မဲ့တိုင်းသားလက်နက်ကင်အဖွဲ့ခေါင်းဆောင်တွေရဲ့အမည်ကိုမေလ9ရက်နေ့မှာနောက်ဆုံးထားပြီးတော့ပြန်ကြားဖို့လည်းသူကပြောထားပါတယ်။ဒီကနေ့မှာတော့ကချင်လူလိုက်အဖွဲ့ KIU ကဒီငင်းငင်းစနစ်ဘွဲကိုတက်ရောက်မှာမဟုတ်တဲ့အကြောင်းထုတ်ပြန်ပြီးတော့သူရဲ့သဘောထားကိုတော့ KIU ပြန်ကြားရေးတာဝန်ခံဗမူးညော်ဘူးက view ကိုခုလိုပြောပါတယ်အဲ
့လားကိုလည်းကျွန်တော်တို့ KIU ဘူးကောမတီအနေနဲ့လေးလေးနဲ့စနစ်ပါလေအမေကူရှိတာကတော့ဒီနိုင်ငံရေးပြဿနာတွေကိုနိုင်ငံရေးဆွေးနွေးခြင်းအဖြစ်ခံနိုင်တဲ့အဲဒီဆွေးနွေးပွဲသက်မဟုတ်ဘူးဘို့လို့ကျွန်တော်ကတော့သိမှတ်ပါလေဒါကြောင့်လဲဆိုတော့ကိုယ်လိုလိုစေမနာမည်ပါဝင်ပြပါဝင်ထိုက်တဲ့အဲဒီပုဂ္ဂိုလ်တွေကိုအဖွဲ့အစည်းတွေကိုလည်းမဖိတ်ကြားတာကိုကျွန်တော်တို့တွေ့ရပါတယ်နော်အဲ့ဒါဒီလည်းအဲမြန်မာနိုင်ငံရဲ့အရေးကြီးကိုမဖြေရှင်းနိုင်တဲ့အကြောင်းတစ်ခုဖြစ်သွားတယ်အဲကြောင့်ကျွန်တော်ကအဲဒီဆွေးနွေးပွဲမှာမတည့်ရမယ့်အကြောင်းတွေကိုထုတ်ပြန်တာဖြစ်သွားတယ်ဟုတ်ကဲ့
ပါဝင်တဲ့ပါဝင်ထိုက်သူတွေနဲ့ပတ်သက်ပြီးတော့လေဗမူးညော်ဘူးကသူတို့အမြင်ကိုခုလိုပြောပါတယ
်မနစ်ဆုံးကလည်းဒီကောင်စီတက်ကနဲ့အာနာတိတဲ့နောက်ပိုင်းမှာတော့ဒီလက်လက်ကရဲ့ဒီမှာတော်လာနေတဲ့ဟာတော့ကျွန်တော်တို့တိုင်းသားနေနေဒီတိုင်းသားတွေကမဟုတ်ပါဘူးဒါအားလုံးအတိအကျပါတယ်အဲပြောမယ်ဆိုလို့ရှိရင်တော့အင်ယူဂျီတို့ PDF တို့ကစပြအင်ယူဂျီမှာမပါတဲ့လက်ကရဲ့တော့များရှိတာပေါ့အဲနောက်မြန်မာနိုင်ငံရဲ့ဒီနိုင်ငံရေးကိုစိတ်ဝင်စားနေတဲ့နိုင်ငံရေးပုဂ္ဂိုလ်တွေလည်းများရှိတာပေါ့အဲဒီပုဂ္ဂိုလ်တွေအဖွဲ့အစည်းကြီးအားလုံးကတော့ပါဝင်ထည့်တဲ့လူပုဂ္ဂိုလ်တွေဖွဲ့စည်းတည်ဖြစ်ပါတယ်လို့ပြောလို့ရဖြစ်ပါတယ်ဟုတ
်ကဲ့ KIU အဖွဲ့ဟာ NCA တနင်္ဂနွေပြစ်ခတ်ရက်စေးရေးစာချုပ်ကိုလက်မှတ်ရေးမထိုးထားတဲ့အဖွဲ့ဖြစ်ပါတယ် NCA ကိုလက်မှတ်ရေးထိုးမထားတဲ့ UWSA ခေါ်ဝါပြည်သွေးစည်းညီညွတ်ရေးတပ်မတော်ကိုညီညာရေးစနစ်ပွဲတက်မတက်မင်းမြန်ရမှာတော့လာရှိုးဆက်ဆံရေးယုံတောင်ကန်ဦးညီရန်ကအခုလိုတုံ့ပြန်ပါတယ
်အဲဌာနချုပ်ကဘာမှတော့အကြောင်းမပြန်တာဒီလိုမေးတာတော့မေးထားပြီနော်
NCA ကိုလက်မှတ်ရေးထိုးထားတဲ့တခြားအဖွဲ့တွေကတရားသဘောထားထုတ်ပြန်တာတော့မရှိသေးပါဘူး။ NCA ကိုလက်မှတ်ရေးထိုးတဲ့ KNU ခေါ် KNU သားအစည်းအရုံးရဲ့သဘောထားကတော့နိုင်ငံကြီးဌာနတာဝန်ခံဖတူစောတော်နီကအခုလိုပြောပါတယ
်။နောက်ကမှဖြစ်ပေါ်လာမဲ့နိုင်ငံရေးစနစ်ပွဲတွေကတော့အရင်ပုံစံတိုင်းတော့ဘယ်လိုမှဖြစ်နိုင်ဘူး။ဒါပြဆိုတော့ကျွန်တော်တို့ကကြည့်ခဲ့တဲ့နိုင်ငံရေးစနစ်ပွဲတွေမှာကျွန်တော်တို့ဆက်ကဲဦးနေတဲ့တကယ် commitment နဲ့ကျွန်တော်တို့ပါဝင်ခဲ့တယ်ဘယ်လိုများလဲဆိုတော့အဲ့ဒါကိုဒီကားမှုမဖြစ်ဘူးနဲ့နောက်ဆုံးကြတော့အကျန်းထည့်တဲ့နည်းနဲ့ပဲအနာဖိနေတဲ့ခါမှာအဲ့ဒါကြီးအားလုံးကပြည့်စုံသွားတယ်လို့ကျွန်တော်ပြောလို့ရတယ်လေ။အဲကြောင့်ဖြစ်ပေါ်လာမယ့်အနန္တစနစ်ဝဲဒီမှာတွေ့ချက်တာတက်တာဟာနိုင်ငံရေးမှာဆုတ်သွားတာ condition ကြီးရှိလို့ရှိရမယ
်။တခြားအချက်တွေနဲ့ Federal Democracy ကိုဖွဲ့စည်းပုံခြေခံဥပဒေမှာထည့်သွင်းဖို့နောက်ပြီးတော့အတွင်းကူးပြောင်းရေးကာလတရားမျှတရေးအစီအစဉ်ကိုလက်ခံဖို့နဲ့အနာဂတ်နိုင်ငံရေးစနစ်ဝဲတွေကိုအရင်စနစ်ဝဲတွေလိုမျိုးမဖြစ်အောင်လို့နိုင်ငံတကာကပါရမယ်ဆိုတဲ့အချက်တွေဖြစ်ပါတယ်။ဒီချက်တွေပါဝင်တော့မှသာနိုင်ငံရေးဆွေးနွေးမှာဖြစ်တဲ့အကြောင်းပြောပါရယ်လောလောဆယ်မှာတော့ NCA အပြည့်အစားချုပ်ကိုလက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့ကမနေ့ပြန်မှာအထူးအစည်းအဝေးတရက်ကျင်းပဖို့ရှိနေပါရယ်ဒီအစည်းအဝေးဟာညီညာရေးဆွေးနွေးပွဲတက်ရောက်ဖို့အတွက်ကြိုတင်ညှိနှိုင်းမှာဖြစ်တဲ့အကြောင်းသတင်းတွေထွက်နေပေမဲ့တိကျအတည်ပြုလို့တော့မရသေးပါဘူး NCA အပြည့်အဖွဲ့တွေကချင်းမျိုးသားတပ်ဦး CNF ကဆွေးနွေးပွဲကိုလက်မခံကြအောင်သဘောထားထုတ်ပြန်တာရှိပေမဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS ကတော့တယောက်ဖွဲ့ရှိတဲ့ကြောင်းလေးလောက်သူတွေကတုံ့သက်ပါတယ်မြန်မာစစ်ကောင်စီပြောခွင့်ရသူကတော့ NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေက6ဖွဲ့တယောက်နိုင်ကြီးရှိတယ်လို့ပြောထားပါတယ်လောလောဆယ်မှာတော့မြန်မာပြည်အလဲပိုင်းဒေသစကိုင်းနဲ့မကွေးတိုင်းနောက်ချင်းပြည်နယ်နဲ့ကရင်ပြည်နယ်တွေမှာတိုက်ပွဲတွေဆက်ဖြစ်နေပြီးတော့ကချင်ပြည်နယ် KIO ဌာနချုပ်လိုက်စာအနီးမှာလည်းစီးရဲတက်မှမှုတွေရှိနေပါတယ်ခင်ဗျာ